Welcome to the Voice of America in Burmese.
မင်္ဂလာပေါင်း နဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ Washington Bureau of View American တန်ခါနေ 2014 ခုနှစ် September 30 ရက်အင်္ဂါနေ့မနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက် 6:00ကနေ9:00အထိ line တို့ meter 30 နဲ့ 40 နဲ့ 48 တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာ
ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါမင်္ဂလာပါခင်ဗျာကျွန်တော်ဆက်မိုးပြီပါအခုနှစ်မှာကြားရမယ့်နိုင်ငံတကာသတင်းတွေထဲမှာဆလို့ရှိရင်ဟောင်ကောင်မှာတောင်းလက်ရှိတဲ့ဆန္ဒပြသူတွေဟာအစိုးရကတမ်းပြထားတဲ့ဂျာကပဲအန်တုပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဦးနှောက်မောင်လင်းဟာ69ကြိမ်မြောက်ကုလသမဂ္ဂအထူးရင်းညီလာခံမှာမကြာခင်ကပဲမ
ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတိုးတက်နေတဲ့အတွက်လူအခွင့်အရေးကောင်စီနဲ့ထွေထွေညီလာခံရဲ့တတိယကော်မတီပါဆွေးနွေးရမယ့်ခေါင်းစဉ်ဖြစ်မရှိသင့်တော့ဘူးဆိုပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းပြောသွားတာပါဒီကြောင့်ပြည်စုံကိုနားဆင်ရမှာဖြစ်သလိုမြန်မာနိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ပေါ် HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့နဲ့ပြည်တွင်းကတုံ့ပြန်တန်တွေကိုလည်းနောက်ပိုင်းမှာထင်ဆက်ပေးသွားမှာဖြစ်ပါတယ်ဒါအပြင်ဟောင်ကောင်ဆန္ဒပြပွဲနောက်ဆုံးအခြေအနေဘယ်လိုရှိလဲဆိုတာကိုလည်းပြောပြပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမွေနဲ့မတ်အင်ဂျင်နိုင်တို့ကအခြေညာပေးမှာဖြစ်ပါတယ်ဗျာ
ဟောင်ကောင်မှာတောင်းနေချီတဲ့ဆန္ဒပြသူတွေဟာအစိုးရကတရုတ်နိုင်ငံပိုင်နယ်မြေအတွင်းမှာရှိတဲ့လမ်းမတွေပေါ်ကနေဖယ်ရှားပေးဖို့တောင်းဆိုထားတာကိုအံတုပြီးတော့ဆက်လက်ဆန္ဒပြနေကြပါတယ်ဒီအစိုးရကလည်းပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေမလုပ်ကြဘူးသတိပေးထားပါတယ်တလင်းလာနေနေ့လယ်ပိုင်းရဲတပ်ဖွဲ့ကစုခွာမသွားခင်မှာဟောင်ကောင်ရဲ့စီးပွားရေးအချက်အချာဒေသမှာဆန္ဒပြနေကြသူတွေကိုမျက်ရည်ရိုပုံးတွေနဲ့ဆက်တိုက်ပစ်ခတ်ခဲ့ပါတယ်ဆန္ဒပြတဲ့အခြေအနေဟာအားပြော်လာတဲ့အတွက်ကြောင့်စုခွာပြလိုက်တာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ညနေပိုင်းအလုတ်ဆင်းချိန်မှာလူစုလူဝေးကြီးဟာပြန်ပြီးတော့ကြီးထွားလာခဲ့ပါတယ်ဟောင်ကောင်မှာဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကအနီးကပ်လေးလာစောင့်ကြည့်နေပြီးတော့လွတ်လပ်စွာစုဝေးခွင့်နဲ့လွတ်လပ်စွာသဘောထားထုတ်ဖော်ပြောဆိုမှုကိုထောက်ခံတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောဆိုပါတယ်ဟောင်ကောင်အာဏာပိုင်တွေအနေနဲ့တိခတ်မှုရှိကြဖို့နဲ့ပြည်သူတွေကိုလည်းငြင်းချမ်းစွာဆန္ဒပြကြဖို့တောင်းဆိုလိုက်ပါတယ်ဟောင်ကောင်ပြည်သူတွေအနေနဲ့2018ခုနှစ်အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာသူတို့ရဲ့ကိုယ်စားလှယ်လောင်းကိုသူတို့အနေနဲ့ရွေးချယ်တင်မြှောက်ခွင့်အခွင့်အရေးကိုတရုတ်အစိုးရကညှင်းပယ်နေတာကြောင့်လုံးဝဒီမိုကရေစီမရှိဘူးလို့ဟောင်ကောင်ကျောင်းသားတအုပ်က VOA ကိုပြောဆိုပါတယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတနင်္လာနေ့ကကတ်ပြည်သူစစ်တွေနဲ့ IS အစ္စလာမစ်အစွန်းရောက်စစ်သွေးကြွအုပ်စုတွေဆက်ပြီးတော့တိုက်ပွဲတွေဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲ American နဲ့ Arab Mahamate တွေဟာ Syria နဲ့ Iraq ကစစ်သွေးကြွတွေရဲ့အခြေစိုက်စခန်းတွေကိုသူတို့ရဲ့ပထမပတ်လေကြောင်းစစ်ဆင်ရေးနောက်ထပ်တုံ့ပြန်လိုက်ပါတယ်။ Jordan နဲ့ Arab စော်ဘွားများနိုင်ငံဟာမကြာသေးခင်ကပဲလေကြောင်းတိုက်ခိုက်မှုတွေမှာပူးပေါင်းပါဝင်ခဲ့တယ်လို့ US Central Command လို့ခေါ်တဲ့အရှိအလယ်ပိုင်းဒေသစစ်ဆင်ရေးကုကဲရေး American စစ်ဌာနချုပ်ကပြောပါတယ်။ကြောင်တိုက်ခိုက်မှုမှာ Syria အနောက်မြောက်ပိုင်းမြောက်ပိုင်းနဲ့အရှေ့ဘက်ချမ်းတွေကစစ်သွေးကြွတွေရဲ့ရင်နှန်းတွေလက်နက်တွေအခြေစိုက်စခန်းတွေကိုထိမှန်ခဲ့တယ်လို့လဲဆိုပါရယ်ဒါပေမဲ့လို့လေကြောင်တိုက်ခိုက်မှုတွေဟာ Iraq မြောက်ပိုင်းက Kat ပြည်နယ်မြို့တော် Kobane ကိုမရောက်သေးဘူးလို့ American စစ်ဖက်အရာရှိတွေကပြောပါရယ်အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာကြောင့်စစ်ပြေးဒုက္ခတွေအစုလိုက်ပြုံးလိုက်ဟာတူရကီနယ်စပ်ကိုထွက်ပြေးနေကြတာပါတူရကီအစိုးရကလည်းသူတို့ရဲ့စစ်တပ်အင်အားကိုနယ်စပ်တလျှောက်တို့မြင့်ချထားပါရ
ဲ့ရှင်မြန်မာနိုင်ငံအစိုးရကနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအစဉ်အဆက်ချမှတ်ပြီးတော့ဆောင်ရွက်ခဲ့ပြီးလွန်ခဲ့တဲ့3နှစ်ကစတင်ပြီးချမှတ်ခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်မှာအအောင်ပြင်းပြင်းလျှောက်လှမ်းနိုင်နေပြီဖြစ်တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကကုလသမဂ္ဂအထူးညီလာခံမှာပြောဆိုလိုက်ပါတယ်မကြာသေးခင်နိုင်ပိုင်းဒေသစံတော်ချိန်စက်တင်ဘာလ29ရက်နေ့တနင်္လာနေ့မှာကျင်းပတဲ့69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုသွားတာဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲမှုပြုလုပ်တဲ့နေရာမှာအစိုးရဟာနိုင်ငံတော်တည်ငြိမ်မှုရှိရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးစတဲ့လုပ်ငန်းစဉ်တွေပေါ်ကနေသွားဖို့စိတ်ပိုင်းဖြတ်ပြီးတော့လှုပ်ဆောင်နေပါတယ်လို့လည်းဝန်ကြီးကပြောသွားပါတယ်။မြန်မာနိုင်ငံဟာပြောင်းလဲနေပြီးတော့ပြောင်းလဲမှုတွေဟာလမ်းကြောင်းမှန်ပေါ်မှာရှိနေပြီလို့လည်းဆိုပါတယ်။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေဟာတိုးတက်နေပြီဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အစီအစဉ်ထဲမှာထည့်သွင်းပြီးတော့ဆွေးနွေးဖို့မတင်တော့ဘူးလို့လည်းဦးဝနမောင်လွင်ကထောက်ပြသွားပါတယ်။ဒါအပြင်မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံအဆင့်ကနေ တမတ်ထားရကနေပယ်ဖြတ်ဖို့အတွက်စတင်လှုပ်ဆောင်နေပြီလို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကကုလသမဂ္ဂအထူးရင်းညီလာခံကိုပြောဆိုသွားကြောင်းပါခင်ဗျာ
။အီရန်နျူကလ িয়ার စီစဉ်ကိုအကောင့်ထဲမပေါ်အောင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တားဆီးကြဖို့အစ္စရေးဝန်ကြီးချုပ်ကကုလသမဂ္ဂညီလာခံမှာတိုက်တွန်းသွားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာဂါဇာကမ်းမြောင်ဒေသကအစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေရဲ့တိုက်ပွဲကဆက်လို့အခု IS အစွန်းရောက်စစ်သွေးကြွတွေကိုနိုင်ငံတကာကပူးပေါင်းတိုက်ခိုက်ရတဲ့တိုက်ပွဲတွေနဲ့ဆက်ဆက်နေတယ်လို့သူကပြောပါတယ်။ဒါအပြင်တနင်္လာနေ့ကပြောတဲ့သူ့ရဲ့ညီလာခံမိန်ကွန်းထဲမှာအမေရိကန်နဲ့ပူးပေါင်းပြီး IS တွေကိုတိုက်နေတဲ့ Arab မဟာမိတ်နိုင်ငံတွေကိုလည်းဝေဖန်သွားပါတယ်။ဂါဇာကမ်းမြောင်ဒေသရက်90ကြာတိုက်ပွဲမှာဟာမတ်စစ်သွေးကြွတွေကိုတိုက်ဖို့အစ္စရေးကိုမဟာမိတ်နိုင်ငံတွေကအကူအညီမပေးခဲ့ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ IS စစ်သွေးကြွတွေနဲ့ဟာမတ်အစိုးရတွေရဲ့အန်ဒီယရီဟာအတူတူပဲဆိုတာကိုမဟာမိတ်နိုင်ငံတွေကနားမလည်ကြဘူးလို့သူကဆိုပါရယ်ဆီးရီးယားနိုင်ငံသားရေးဝန်ကြီးကတော့သူ့အစိုးရဟာ IS စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့နိုင်ငံတကာမဟာမိတ်တွေနဲ့အတူတကွရပ်တည်နေပါတယ်လို့ကုလသမဂ္ဂညီလာခံမှပြောသွားပါရယ်ရှင
်ဘီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။ဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ဟာတောင်တရုတ်ပင်လယ်အတွင်းနှစ်စဉ်ပုံမှန်ပြုလုပ်နေကြစီးရဲလေ့ကျင့်မှုကိုစတင်လိုက်ပါတယ်။စီးရဲလေ့ကျင့်မှုပြုလုပ်တဲ့နေရာဟာတရုတ်နိုင်ငံနဲ့သူ့ရဲ့အင်းကြီးချင်းနိုင်ငံတွေကြားရေပိုင်တဲ့နယ်မြေအငင်းပွားမှုဖြစ်လေ့ရှိတဲ့နေရာအနီးမှာဖြစ်ပါတယ်။နှစ်နိုင်ငံကမ်းတဲ့တပ်ဖွဲ့ဝင်တွေပြီးတော့ရေတပ်သင်္ဘောသားတွေအပါအဝင်အင်အား 9,000 ဟာ17ရက်ကြာမဲ့စီးရဲလေ့ကျင့်မှုအစီအစဉ်ကိုတင်းနာနေမှာစတင်လိုက်တာပါ။ဖိလစ်ပိန်ဘိုင်လက်ထရယ်အက်ဆာဆိုင်းတနည်းအားဖြင့်ဖီဘလစ်လို့ခေါ်တဲ့စီးရဲလေ့ကျင့်မှုဟာမဟာမိတ်တပ်ဖွဲ့တွေအနေနဲ့ဘလို့အရေးပေါ်အခြေအနေမျိုးကြုံလာသည်ဖြစ်စေတုံ့ပြန်နိုင်အောင်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပါရယ်လေ့ကျင့်ရေးကာလအတွင်းစပရိတ်လီစကာဘရိုရှူအယ်ဂျွန်နီတို့ဝိုက်မှာရေရင်စီးနှင်းလာကန်တက်တာကြီအစ်စ်တွေနဲ့ပြစ်ခတ်မှုစတာတွေပါဝင်မယ်လို့ဆိုပါရယ်အဲ့ဒီဂျွန်နီအနီးတို့ဝိုက်မှာတရုတ်နဲ့အင်းနီချင်းတိုင်းပြည်တွေကြားတင်းမာမှုတွေဖြစ်ခဲ့မှုပါရယ်စပရိတ်လီကျွန်းတဝိုက်မှာတရားစတာပေါ်များပြီးတော့မလေးရှား၊ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းသူတို့ပိုင်ဆိုင်တဲ့နေရာတွေရှိတဲ့အကြောင်းပြောဆိုထားပါတယ်
။ဗီယက်နမ်အစိုးရဟာနှစ်ရှည်ထောင်ဒဏ်တွေကြာခံနေရတဲ့အသက်ကြီးနိုင်ငံရေးအကျဉ်းသား2ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။ဒါဟာနိုင်ငံခြားရေးဝန်ကြီးဟနွိုင်းရဲ့ဒီသတင်းပတ်အတွင်းစတင်မဲ့အမေရိကန်ပြည်ထောင်စုခီးစင်မတိုင်ခင်လွှတ်ပေးလိုက်တာပါ။တာရန်တူးနဲ့ငူယန်တန်နမ်တို့ဟာအသက်80ကျော်ရှိနေပြီးထောင်ထဲမှာ10စုနှစ်စုလောက်အကျဉ်းကျခံနေခဲ့ရတာပါသူတို့ကိုပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကလွတ်ပေးခဲ့တာဖြစ်ပါတယ်သူဟာအမေရိကန်နိုင်ငံသားဖြစ်ပြီး VNN တော်လှန်ရေးပါတီတပ်ပေါင်းစုအဖွဲ့ဝင်ဖြစ်ပါတယ်သူကို1993ခုနှစ်မှာဟိုချီမင်းမြို့မှာ VNN အစိုးရကဖမ်းဆီးခဲ့ပြီးတသက်တကျွန်းထောင်ဒဏ်ချမှတ်ခဲ့တာပါပြည်သူ့လှုပ်ရှားမှုပါတီအဖွဲ့ဝင် NAM ကတော့1996ခုနှစ်မှာနိုင်ငံကိုဆန့်ကျင်ပြီးပြည်ပကိုထွက်ပြေးခိုလုံမှုနဲ့ဖမ်းဆီးခံခဲ့ရပြီးထောင်ဒဏ်19နှစ်ချမှတ်ခံခဲ့ရတာဖြစ်ပါရဲ့ရှင်
။အခုနှစ်ကုန်ပြီးချိန်နောက်ပိုင်းအထိအမေရိကန်တပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်နိုင်ငံတွင်းမှာဆက်လက်ပြီးတော့ရှိနေဦးမှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါရတယ်။သဘောတူညီမှုကိုသမရအစ်စ်ဂျန်တစ်စာကျင်းဆိုပြီးအင်္ဂါနေ့မှာလက်မှတ်ရေးထိုးခဲ့တာပါ။နိုင်ငံသားချုပ်စုထားတဲ့လုံခြုံရေးသဘောတူညီချက်အရနိုင်ငံတကာတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးကာလအဆုံးသတ်မဲ့ဒီဇင်ဘာလ31ရက်နေ့နောက်ပိုင်းမှာတပ်ဖွဲ့ဝင်တောင်းအာဖဂန်နစ္စတန်နိုင်ငံမှာဆက်လက်ပြီးတော့ထားရှိမှာဖြစ်ပါတယ်။သမ္မတဟာမစ်ကာဇိုက်ထံကနေသမ္မတအသစ်ဖြစ်တဲ့အာရှရက်ဖ်ဂန်နီကတာဝန်လွှဲပြောင်းလက်ခံယူပြီးနောက်တနေ့မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကဘူးမြို့တော်သမ္မတနန်းတော်မှာကျင်းပတဲ့ကျန်းသစ္စာကျင်းဆိုပွဲကိုအာဖဂန်နစ္စတန်နိုင်ငံရဲ့အတိုင်းဝိုင်းနဲ့ဘာသာရေးခေါင်းဆောင်တွေကမကနိုင်ငံတကာကိုယ်စားလှယ်တွေလည်းတက်ရောက်ခကြတာပါ။
အီဘိုလာရောဂါတိုက်ဖျက်ဖို့ကုလသမဂ္ဂကဖွဲ့စည်းထားတဲ့အဖွဲ့အစည်းအတွက်ရုံးချုပ်တွေကိုစတင်ဖွင့်လှစ်ခဲ့ပါပြီ။ဒီအဖွဲ့ကိုဦးဆောင်တဲ့အန်တိုနီဘန်ဘာရီဟာတနင်္လာနေ့ကဂါနာနိုင်ငံရဲ့မြို့တော်ကိုရောက်ရှိခဲ့ပါတယ်ရှင
်။ဒါ ောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ညင်ညာပေးသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့သတင်းလာတွေကိုစတင်တင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ကုလသမဂ္ဂအထွေထွေညီလာခံဘက်ကသတင်းနဲ့စပါမယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာတိုးတက်နေပြီဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အစီအစဉ်ထဲမှာဆက်ပြီးထည့်သွင်းဆွေးနွေးဖို့မတင့်တော်တော့ဘူးလို့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနောက်မောင်လွင်ကပြောဆိုလိုက်ပါတယ်။ဒါပြင်ဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံအဆင့်သတ်မှတ်ထားတာကနေပယ်ဖျက်ဖို့အတွက်စတင်လုပ်နေပြီလို့လည်းဦးဝနောက်မောင်လွင်ကပြောလိုက်ပါတယ်။စက်တင်ဘာ29ရက်တနင်္လာနေ့က69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားရေးဝန်ကြီးကအဲ့လိုပြောသွားတာပါ။ညီလာခံချင်းပါရနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာသတင်းသွားယူတဲ့ကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်ပြီးစိုးရိမ်ထားတဲ့ကိစ္စရပ်ကြီးတွေကိုကြေကြေပြန့်ပြန့်ကန့်ကွက်ဖြေရှင်းပြီးဖြစ်တဲ့အပြင်အခုဆိုရင်လူခွင့်ရေးအခြေအနေတိုးတက်တဲ့အဆင့်မှာလည်းလက်ထိတောင်းနေပြီဖြစ်တယ်လို့ဦးဝနောက်မောင်လွင်ကပြောသွားပါတယ်။ဒီလိုတဲ့မှုကြောင့်လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြန်မာလူထုအနေနဲ့ရရှိခံစားနိုင်ပြီလို့သူကပြောပါတယ်ဒါကြောင့်မို့လို့မြန်မာနိုင်ငံဟာလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂဒုတိယညီလာခံရဲ့တတိယကော်မတီမှာဆွေးနွေးရမယ့်ခေါင်းစဉ်တစ်ခုအဖြစ်ဆက်ရှိမနေသင့်တော့ဘူးလို့ကျွန်တော်တို့အနေနဲ့ပြောရုံကြည်ပါတယ်ဆိုပြီးတော့ပြောသွားတာပါဒီခိုင်ပြည်နယ်မှာလူမှုဝန်ဝိုင်းတစ်ခုအကြောင်းအဓိပ္ပာယ်အခြေအနေတွေရှိနေတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြောင်းအမြဲလို့ပြောဆိုနေတာပါဒီအခြေအနေပေါ်အထူးအရုံစိုက်ပြီးဖြေရှင်းဖို့ကြိုးစားနေတယ်လို့ကိုနောင်မောင်လည်းကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရတလင်ကောက်ချက်မချခင်မှာနောက်ကတမိုင်းကြောင်းထွေပြောင်းမှုနဲ့ရှုပ်ထွေးမှုတွေကိုအပြည့်အဝနားလည်ထားဖို့လိုတယ်လို့သူကထောက်ပြပါတယ်အခြေအနေကိုအပေါ်ယံအမြင်နောက်နဲ့မကြည့်သင့်ပါဘူးလို့ဆိုပြီးနိုင်ငံတကာအတိုင်းအဝိုင်းကိုတောင်းဆိုသွားပါတယ်ဒီကြေကိမာရဲ့ခြေကိုရှာတဲ့နေရာမှာနိုင်ငံတကာတိုင်းဝမ်းနေနဲ့လက်တွေ့ကျပြီးမျှတစွာပါဝင်လို့ဆောင်နေပါတယ်။အခြေခံကြောင်းရင်းတွေကိုကံပြေချင်းတဲ့နေရာမှာရထိုင်ပြည်နယ်ကလူအားလုံးတို့အတွက်အင်ဂျင်ရေး၊တင်ဂျင်ရေး၊ဆန်ချက်ညီရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ကျွန်တော်တို့လှုပ်ဆောင်နေပါတယ်လို့ပြောပါတယ်။သူ့မိန်ကွန်းထဲမှာအထူးတလဲထက်ပြောပြီးကြေညာသွားတဲ့ကိစ္စတစ်ခုကတော့မြန်မာနိုင်ငံကိုဖွံ့ဖြိုးတိုးတက်မှုအနေဆုံးနိုင်ငံ LDC အဖြစ်သတ်မှတ်ခံထားရတာကနေပြည့်ဖြတ်ဖို့အတွက်စပြီးလုပ်နေပြီဆိုတာပါပဲ။ဒီနိုင်ငံက26နှစ်ဒီပါဆိုရှယ်လစ်စနစ်အောက်မှာနေခဲ့ရပြီးတဲ့နောက်1989ခုနှစ်မှာဖွံ့ဖြိုးတိုးတက်မှုအနေဆုံးတိုင်းပြည်တစ်ခုအဖြစ်ကုလသမဂ္ဂကချက်တင်သတ်မှတ်ခဲ့တာပါအခုတော့ RCEP ဖွဲ့စည်းဝေးတိုးတက်လာမှုပြည်ပြည်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုလုံးမှာတိုးတက်လာမှုစတာတွေကြောင့်ရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုချဖို့ဖြစ်လာပါတယ်လို့ဦးနောက်မောင်လည်းကပြောပါတယ်ကွန်ပျူတာတွေကလည်းရုံးနိုင်ငံ LDC ဖြစ်သတ်မှတ်ခံထားရတာကနေပဲဖြစ်ဖို့အတွက်ဒီမနိုင်ငံနေနဲ့အပြည့်အဝတန်တိုင်းချထားပြီးရုံးသင်းစင်တွေစတင်နေပြီဆိုတာကိုဒီနေရာမှာကျွန်တော်ကြေညာလိုပါတယ်သမ္မတဦးသိန်းစိန်ကကုလသမဂ္ဂပြည်မှုချုပ်ဘန်ကီမွန်စီဆက်သွယ်ပြီး LDC အစိမ်းကနေပဲဖြစ်ပြီးဖို့အတွက်ကျွန်တော်တို့ရဲ့ရည်ရွယ်ချက်နဲ့တန်တိုင်းကိုပေါ်ပြပြောဆိုပြီးဖြစ်ပါတယ်လို့ပြောသွားပါတယ်ဒီမနိုင်ငံမှာ95ခုနှစ်ကြာရင်ကျင်းပမယ့်အထူးရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံတကာကအထူးစိတ်ဝင်စားနဲ့စောင့်ကြည့်နေကြပြီးတော့အဲ့ဒီရုပ်ောက်ပွဲဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်းကြောင်းလေကြီးဘယ်တော့ထိတိုးတက်ခိုင်မာနေပြီဆိုတော့ကိုတက်တည်ပြမယ်မှတ်တောက်တစ်ခုအဖြစ်သုံးသပ်ပြောဆိုတာလည်းရှိပါတယ်။ဒါကမြန်မာဆွေးရအနေနဲ့ကောင်းကောင်းသတိပြုမိတယ်ဆိုတော့ကိုဝင်းကြီးဦးနောက်မောင်လည်းပြောသွားတာကကြားနေပါတယ်ဒီမိုကရေစီတမိုးတွေကိုလက်တွေ့ကျင့်သုံးတဲ့အနေနဲ့လူလူရဲ့လုံရဲ့ဆန္ဒနဲ့လူလာချက်တွေကိုအစိုးရကအလေးနဲ့ထားပြီးထက်သွင်းစဉ်းစားပါတယ်။ဒါကြောင့်နိုင်ငံတော်ရဲ့အချုပ်အခြာအနာပိုင်ဆိုင်မှုကိုမတိကျစေဘဲတရားဥပဒေပေါ်အတွင်းကနေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေအောင်မြင်ချင်းပနိုင်မှုတွေအထင်အောင်မြင်တွေကိုအစိုးရကတည်ဆောက်နေပါတယ်လို့ဝန်ကြီးဦးနောက်မောင်လည်းကပြောသွားပါတယ်။ဦးနောက်မောင်လည်းရဲ့ကုလသမဂ္ဂပြည်ထောင်စုကမိန့်ခွန်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာကပြောဆိုထောက်ပြနေတဲ့အဓိကသေးဆက်ရက်တွေအကုန်လုံးကိုထက်သွင်းပြောဆိုသွားတာတွေ့ရပါတယ်။ဒီမိုကရေစီပြည်ပြင်းကြောင်းလေးရတိယအဆင့်ရောက်နေပြီဆိုတာကိုထောက်ပြပြောဆိုသွားတယ်လို့လုံးဆောင်နိုင်စွာအကန့်အသတ်နဲ့စိန်ခေါ်မှုအများအပြားကိုလုပ်နေရတာဖြစ်တာကြောင့်နိုင်ငံတကာတိုင်းဝမ်ရဲ့နားလည်မှုနဲ့ပံ့ပိုးကူညီမှုတွေလိုအပ်ပါတယ်လို့နိုင်ငံသားဝန်ကြီးဦးနောက်မောင်လည်းကပြောသွားပါတယ်ခင်ဗျာ
ကုလသမဂ္ဂဌာနချုပ်ကနေကိုချော်ချော်သိန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဒီသတင်းနဲ့တဆက်ထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝန်ကြီးဦးဝနောက်မောင်လည်းကမြန်မာနိုင်ငံက ိုစားမိန်ကုန်းပြောကြားခဲ့တာမှာလူခွင့်ရင်နဲ့ပတ်သက်လို့အဓိကစိုးရိမ်မခင်ဖြစ်နေတာတွေတော်များများဖြစ်ရှင်းပေးနိုင်ခဲ့ပြီဖြစ်တဲ့အတွက်လူခွင့်ကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကော်မတီတို့ရဲ့အစည်းအဝေးမှာထည့်သွင်းထားဖို့မလိုအပ်တော့ဘူးလို့အပြည့်အဝယုံကြည်တဲ့အကြောင်းပြောကြားသွားပါတယ်။ဒါပေမဲ့ညူရောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ရုပ်သိမ်းပေးဖို့စောလွန်သေးတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဒေါ်လာလာသန်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံကြ ాయి ဝင်ကြီးဥပနာမောင်လွင်ကကျင်းလာနေကကုလသမဂ္ဂထွေထွေညီလာခံကြီးမှပြောကြားခဲ့တဲ့မိကုံးမှလူခွေးနဲ့ပတ်သက်လို့မိမောင်းထိုးပြသွားပါတယ်။မြန်မာနိုင်ငံမှာလူခွေးထောက်ခံအပြစ်မှုတွေနဲ့ကာကွယ်ဆောက်ရှောက်မှုတွေမှာထိုးတက်မှုတွေရရှိနေပြီးမြန်မာနိုင်ငံဟာလူခွေးလှေကားတင်းနဲ့တိုင်းတိုင်းရင်အလဲအဆင့်ကိုရောက်နေပြီးဒီထိုးတက်မှုဟာမြန်မာပြည်သူတွေရဲ့လူခွေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုခံစားရမှာအထောက်အကူပြုစေတယ်လို့ပြောကြားသွားပါတယ်။ニューヨークチーサイ Human Rights Watch အဖွဲ့လူခွေးစောင့်ကြည့်အဖွဲ့ကအာရှရေးရပြောခွင့်ရဂျွန်စစ်တန်ကမြန်မာနိုင်ငံယာယီဝင်ကြီးရဲ့ဘိတ်ကွန်းဟာဓမ္မတိတ်ထာမကြဘူးလို့ဝေဖန်လိုက်ပါတယ
် First of all I don't even know what it means for a country to be at the middle tier of the human rights ladder it suggests that Burma's government has its own
ပထမဦးဆုံးနိုင်ငံတနိုင်ငံအနေနဲ့လူခွေးလှေကားတွေမှာအလဲကိုရောက်နေပြီလို့ပြောတဲ့ချက်ကဘာကိုဆိုလိုသလဲဆိုတာကျွန်တော်နားမလည်နိုင်ပါဘူးမြန်မာအစိုးရအနေနဲ့ကိုယ်နိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကိုယ်အနေနဲ့သတ်မှတ်ပိုင်ခွင့်ရှိပါသလားအမှတ်ပေးစရင်မှာကိုယ့်အမှတ်ကိုပေးနိုင်ပါသလားအရေးကြီးတာကမြန်မာအစိုးရအနေနဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေကိုအကဲဖြတ်ခွင့်မရှိပါဘူးနိုင်ငံသားဝင်ကြီးရဲ့မိန့်ခွန်းကိုကြည့်မယ်ဆိုရင်ဓမ္မဒိဋ္ဌံကြကြသုံးသပ်နိုင်ခြင်းမရှိဘူးလို့ဆိုရမှာပါ
ဒါအပြင်မြန်မာအစိုးရအနေနဲ့သုံးနှစ်သက်တမ်းကာလအတွင်းငြိမ်းချမ်းတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုကိုရှေ့ရှုဆောင်ရွက်ရမှာနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုလှိုင်းသုံးရပ်ကိုစတင်နေပြီးပထမလှိုင်းဖြစ်တဲ့စစ်ဆိုးရကနေပါတီစုံဒီမိုကရေစီစနစ်ကိုငြိမ်းချမ်းစွာဖော်ဆောင်နေပြီဆိုတဲ့ပြောဆိုချက်ကိုလည်း Mr. Sifton ကဝေဖန်လိုက်ပါတယ
် The first phase of reform the foreign minister said was a transition from military rule to
မနေ့ချက်ကိုထောက်ပြရမယ်ဆိုတော့နိုင်ငံသားဝင်ကြီးပြောခဲ့တဲ့ပြုပြင်ပြောင်းလဲရေးပထမလိုင်းဖြစ်တဲ့စစ်အုပ်ချုပ်ရေးကနေပါတီစုံဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုကူးပြောင်းခဲ့ပြီဆိုတာကျွန်တော်တို့မမြင်တွေ့ရသေးပါဘူးအသွင်ကူးပြောင်းမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရပါမယ်လွှတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေရှိနေတယ်လွှတ်တော်ကိုဖျက်သိမ်းဖို့စစ်တပ်ကိုဖွဲ့စည်းပုံမှာအာဏာပေးထားတယ်ဒါတွေကိုပြင်ဆင်ရပါလိမ့်မယ်မပြင်နိုင်သေးဘူးဆိုရင်တော့အရက်ဖက်အုပ်ချုပ်ရေးကူးပြောင်းနေပြီဆိုတာဘယ်မှန်မှမလဲ
ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာပထမလှိုင်းအနေနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအခြေခံလွတ်လပ်ခွင့်တွေဖန်တီးပေးရေးတို့ကိုဖော်ဆောင်နေပြီးဒုတိယလှိုင်းအဖြစ်နိုင်ငံရေးစီးပွားရေးနဲ့အုပ်ချုပ်ရေးအပြင်ပုဂ္ဂလိကအခန့်ကဏ္ဍဖွံ့ဖြိုးမှုကိုဆောင်ရွက်ပေးနေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဦးနာမောင်လင်းကပြောကြားသွားပါတယ်တတိယလှိုင်းအနေနဲ့ကတော့နိုင်ငံမှာလူမှုရေးနဲ့စီးပွားရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်ဒီမိုကရေစီနိုင်ငံသစ်အတွက်အခြေခံအုပ်မြစ်ကိုစတင်ဆောင်ရွက်နေပြီးအဓိကလူခွင့်ရေးပြဿနာတွေကိုအနည်းနဲ့များဖြေရှင်းပေးနိုင်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်လေကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့အထွေထွေညီလာခံကြီးရဲ့တတိယကော်မတီဆွေးနွေးပွဲအစီအစဉ်ကနေမြန်မာနိုင်ငံကိုရုပ်သိမ်းပေးဖို့လေအချိန်တန်ပြီလို့နိုင်ငံခြားရေးဝန်ကြီးဥပနမောင်လင်းရဲ့ပြောဆိုချက်နဲ့ပတ်သက်လို့ Mr. Sifton ကတော့အချိန်စောလွန်သေးတယ်လို့ခုလိုတုံ့ပြန်ပါတယ
် We believe it's still premature. It would be one thing if there was Burma signed a memorandum of understanding.with the UN High Commissioner for Human Rights to open an office
ကျွန်တော်တို့အမြင်ကတော့လူခွင့်ရေးကောင်စီအာဂျန်ဒါကနေရုပ်သိမ်းပေးရင်အချိန်စောသေးတယ်လို့ပြောရမှာပါမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးရဲ့နားလည်မှုစာချုပ်လွှာရေးထိုးပြီးမြန်မာနိုင်ငံမှာရုံးဝဲဖွင့်ခွင့်ပေးမယ်ဆိုရင်ညီညာရေးသဘောတူညီမှုကိုတိုင်းရင်းသားတွေနဲ့ရယူနိုင်မယ်ဆိုရင်ရခိုင်ပြည်နယ်မှာဘာသာရေးအကြမ်းဖက်မှုကိစ္စတွေကိုဖြေရှင်းပေးနိုင်မယ်ဆိုရင်စသဖြင့်တွေလုတ်ပေးနိုင်မယ်ဆိုရင်တော့တမျိုးပေါ့လောလောဆယ်မှာတော့လူခွေးနဲ့ပတ်သက်လို့မြန်မာနိုင်ငံကပေးထားတဲ့ဂရုတွေကိုဖြည့်ဆည်းမပေးသေးတာတွေရှိနေပါတယ်
။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပြင်လူခွေးအခြေအနေနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂမှာမြန်မာအရေးကုလသမဂ္ဂမိတ်ဆွေနိုင်ငံများအဖွဲ့ကဆွေးနွေးခဲ့တယ်လို့လူခွေးကောင်စီရဲ့28ချိန်မြောက်ညီလာခံမှာလည်းလက်ရှိမြန်မာနိုင်ငံဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီဟာဇူလိုင်လကမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်ကနေတွေ့ရှိချက်တွေကိုတင်ပြဆွေးနွေးဖို့လည်းရှိကြောင်းပါရှင်
မြန်မာ မနက်ငယ်ရေးဝန်ကြီးရဲ့ပြောကြားချက်အပေါ်အေရှာ W လူခွင့်ရေးစောင့်ကြည့်အဖွဲ့ကတုံ့ပြန်လိုက်တာနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းတင်ပြပေးသွားတာပါအခုတစ်ခါတော့ပြည်တွင်းကတုံ့ပြန်မှုတွေကိုအလဲပေးကြပါတယ်ကုလသမဂ္ဂထွေထွေညီလာခံမှာပြောသွားတဲ့မြန်မာနိုင်ငံသားရေးဝန်ကြီးရဲ့မိန့်ခွန်းမှာအချက်လက်တော်များများဟာတိုင်းရင်းသားပြည်သူတွေရင်ဆိုင်နေရတဲ့လက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့လူခွင့်ရေးအဖွဲ့အစည်းတွေတိုင်းရင်းသားပါတီတွေနဲ့မြန်မာမီဒီယာသမားတချို့ကကန့်ကွက်ပြောဆိုလိုက်ပါတယ်ဒီအကြောင်းအသေးစိတ်ကိုတော့မန်းအင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
69ချိန်မြောက်ကုလထွေထွေညီလာခံမှာနိုင်ငံခြားရေးဝန်ကြီးဦးဟုနမောင်လွင်ကနေမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပထမဒုတိယတတိယလှိုင်းတွေနဲ့မြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်ခဲ့တယ်ဆိုပြီးတင်ပြသွားတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆိုရင်ပြည်သူ့လွှတ်တော်မှာကော်မတီတရက်ဖွဲ့စည်းပြီးအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ပြောသွားပါတယ်ဒီပေါ်မှာအမေရိကန်ပြည်ထောင်စုကိုခေတ္တခဏရောက်ရှိနေတဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီအထွေထွေတွေ့ရမှုပူကင်ဂန်လျံကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စလွှတ်တော်ရင်းမှာဖြစ်လာဖို့မမြင်ဘူးလို့ပြောပါတယ်
။နိုင်ငံချင်းဝင်ကြီးပြောတဲ့ပုံမှာတော့ကျွန်တော်တို့အမြင်နဲ့တော့တော်တော်လေးကွဲလွဲမှုရှိနေပါတယ်။သူတို့ကဒီဖွဲ့စည်းပုံတိုင်းလုပ်နေမယ်ဆိုရင်တော့မဖြစ်နိုင်ဘူးလေ။ဘာလဲဆိုတော့၄၃၆တခုတုံးကိုပြင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကနေပြီးတော့20ရာခိုင်နှုန်းကနေပြီးတော့ဟိုအဆိုပြုပြီးတော့ထောက်ခံမှုဟို95ရာခိုင်နှုန်း plus 1% ကနေပြီးတော့ထောက်ခံမှတာလင်ကျွန်တော်တို့ပြင်ဖို့အလံပွင့်လာမယ်လေ။အဲ့ဒါဖြစ်လာဖို့ဆိုတော့လွယ်တဲ့ကိစ္စမဟုတ်တော့ဘူး။ဘာလဲဆိုတော့အဓိကတော့လွတ်တော်ဦးဆောင်နေတာတော့ USDP နဲ့ကျွန်တော်တက်ကဟို25ရာခိုင်နှုန်းကိုကင်ထားတဲ့မူချုံမူကြီးမင်းအွန်လိုင်းပေါ်မှာမူတည်လိုက်မယ်လို့ကျွန်တော်ကတော့တုံ့တက်မြင်ပါတယ်
။နိုင်ငံခြားရေးဝန်ကြီးဦးနမောင်လွင်ရဲ့ကုလသမဂ္ဂညီလာခံမိန့်ခွန်းထဲမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာတိုးတက်နေပြီးနောက်ပြီးအမျိုးသားလူ့အခွင့်အရေးကော်မတီကိုလည်းဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူ့အခွင့်အရေးကိစ္စရပ်တွေမှာမြန်မာနိုင်ငံကိုဆက်ပြီးထက်သွင်းဆွေးနွေးဖို့မတင်တော့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့လူမျိုးရေးအထူးကြုံနေမကြခဏဖြစ်ပွားနေတာလူ့အခွင့်အရေးချိုးဖောက်ကျူးလွန်နေတာတွေအပါအဝင်လူ့အခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့တရားဥပဒေကိုအကောင့်ထဲပေါ်မဲ့နီလန်မြန်မာနိုင်ငံမှာမရှိသေးတဲ့အတွက်မြန်မာနိုင်ငံသားဝင်ကြီးတောင်းဆိုသလိုမျိုးအလွဲတကူနဲ့တော့ဖြစ်မလာနိုင်ဘူးလို့အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ
်မြန်မာနိုင်ငံတွင်းမှာဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဥပဒေတွေဘယ်နည်းဘယ်ရမှာအာဏာတည်မယ်ဆိုတာတွေကိုလည်းတည်တည်ကြာကြာထုတ်ပြန်ပြဋ္ဌာန်းတာချင်းမရှိဘူးဒီဥပဒေတွေကိုအကောင့်ထဲပေါ်ဖို့အတွက်လိုအပ်တဲ့မျိုးရည်တွေကိုလည်းဘယ်တော့ထုတ်ပြန်မယ်ဆိုတာတွေကိုရှင်းရှင်းလင်းလင်းကျွန်တော်တို့မသိရဘူး။ဒါတွေကြောင့်မြန်မာနိုင်ငံအတွက်လူ့အခွင့်အရေးဖွံ့ဖြိုးတိုးတက်မှုတွေကိုစောင့်ကြည့်အောင်မယ်ဆိုလို့ရှိရင်တော့နိုင်ငံခြားအဖွဲ့အစည်းတွေအနေနဲ့ကလူ့အခွင့်အရေးအဖွဲ့အစည်းတွေကပါဆက်လက်ပြီးတော့လိလာစောင့်ကြည့်တဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ်။
သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းမြန်မာအစိုးရကဆောင်ရွက်ပေးနေတယ်လို့နိုင်ငံခြားရေးဝန်ကြီးကထုတ်ဖော်ပြောဆိုသွားတာပါမီဒီယာလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးမဲ့ဥပဒေတွေကိုပြဋ္ဌာန်းနိုင်အောင်ကြိုးစားနေတယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့သတင်းတောက်တွေကိုချိန်ချောက်မှုတွေတရားစွဲဆိုမှုတွေကိုထိထိရရအကာအကွယ်ပေးပြီးမျက်မျှတတဖြစ်အောင်လုပ်ပေးနိုင်မဲ့ဥပဒေမျိုးမရှိသေးဘူးလို့နိုင်ငံတကာဓာတ်ပုံသတင်းတောက်ကိုစိုးစရာထွန်းကပြောပြပါတယ်
ဒီမျိုးဒီအစိုးရလိုကြံထားတာဖြစ်တဲ့ကြောင့်မလို့တို့ဒီမျိုးဒီအစိုးရရဲ့အင်္ဂါရတည်တဲ့တစ်ခုဖြစ်တဲ့ media freedom ဆိုတာတို့ရဲ့ media လွတ်လပ်ခွင့်ကမဖြစ်မနေတူပေးရပါမယ်ဒါတို့ရဲ့တာဝန်ပဲဒီမှာဆိုလို့ရှိရင် media သမားတွေကိုတစ်ခါလေကြိုက်ပြီးပုံမှန်ရဲ့ deputy အစိုးရမျိုးရှိပါတယ်တို့တော့တရားဆိုတဲ့ဆိုတဲ့နေရာမှာအဲ့ဒီကတရားမျှတမှုကိုတော့လိုလေလိုလေးမယ်လို့ထင်ပါတယ
်ဒါတွေကတော့69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံသားဝင်ကြီးဦးဝနမောင်လွင်ပြောဆိုချက်အပေါ်တုံ့ပြန်ချက်တွေကိုစူးစီးတင်ပြခဲ့တာပါရှင်
မြန်မာနိုင်ငံသားဝင်ကြီးရဲ့မိန့်ခွန်းပေါ်လူခွင့်အဖွဲ့တွေတိုင်းရင်းသားပါတီတွေနဲ့မီဒီယာသမားတချို့ရဲ့အမြင်ကိုမဲ့အင်ဂျင်နိုင်စူးစီးတင်ပြပေးသွားကြတာဖြစ်ပါတယ်ခင်ဗျာ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ကျွန်တော်တို့ဟောင်ကောင်ဘက်ကဆန္ဒပြပွဲအခြေအနေကိုပြောပြခြင်းပါတယ်ဟောင်ကောင်မှာဒီမိုကရေစီရေးလိုလားတဲ့ဆန္ဒပြသူတွေကိုလူစုခွဲဖို့တရုတ်အစိုးရကပြောနေပေမဲ့လည်းဆန္ဒပြသူတွေကတော့တရုတ်အစိုးရကိုအန်တုပြီးတော့ဆလဆနာပြနေကြပါတယ်အာရှတိုက်ရဲ့စီးပွားရေးအချက်ချနေရာတစ်ခုဖြစ်တဲ့ဟောင်ကောင်ကအဓိကနေရာတွေမှာဆနာပြသူထောင်ပေါင်းများစွာကလမ်းတွေပေါ်ကိုထွက်ဆနာပြခဲ့ကြပြီးတော့တရုတ်အစိုးရကတော့ပြည်ပရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုတတိပေးလိုက်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ VOA သတင်းတော့ Bill I Beijing မြို့ကနေသတင်းပေးပို့ထားတာကိုဆက်ပြီးတော့ပြောပြခြင်းပါတယ်ခင်ဗျာဟောင်ကောင်မှာဆန္ဒပြတဲ့သူတွေကိုအာဏာပိုင်တွေဘက်ကတနင်္ဂနွေနေ့နဲ့တနင်္လာနေ့အစောပိုင်းမှာထူးထူးခြားခြားပဲအင်အားသုံးနေနေခဲ့ပါတယ်။ရုပ်သံတွေမှာဆိုရင်လည်းလူတွေဖျူဖျဲဖြစ်နေတာတွေမျက်ရည်ယုံပုံးနဲ့တိုက်ခိုက်တာတွေကိုအင်တာနက်တွေမှာမြင်တွေ့ကြရပါတယ်။ဒ ဒါမဲ့လည်းတင်းလာနေမှာတော့ဒီကယုံနေနေရဲတွေကနောက်ဆုတ်ခဲ့တာကြောင့်အခြေအနေကပြန်ပြီးတော့တည်ငြိမ်နေပါတယ်။ဟောင်ကောင်အစိုးရကတော့ဆန္ဒပြတဲ့သူတွေကိုငြင်းညံ့စွာပဲဆန္ဒပြတာတွေကိုရုပ်သိမ်းကြဖို့ထပ်တလဲလဲတောင်းဆိုနေပေမဲ့ရွေးကောက်ပွဲပြည်ဝင်ပြောင်းလဲရေးလုပ်ဖို့တရုတ်အစိုးရဘက်ကချလိုက်တဲ့ဆုံးဖြတ်ချက်ကိုပြောင်ပြောင်နေနေဖီဆန်နေတဲ့အခြေအနေကတော့ရော့ချသွားမဲ့ရိတ်လက္ခဏာမတွေ့ရသေးပဲဖြစ်နေပါတယ်။ဟောင်ကောင်ရဲ့ဒီဆန္ဒပြမှုဟာ Twitter Internet စာမျက်နှာမှာဆိုရင်လည်းလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပြီးတော့ဓာတ်ပုံတစ်ခုမှဆိုရင်ဆန္ဒပြတဲ့သူတွေဟာလမ်းပေါ်မှာထိုင်ပြီးတော့မုံတွေကိုတယောက်နဲ့တယောက်ဝေပေးနေတာပြီးတော့တချို့လူတွေကလည်းငင်းငင်းကြီးကိုဖော်ပြတဲ့အနေနဲ့ပန်းတွေကိုကင်ထားကြပါတယ်။ရဲတွေကငရုတ်ရည်နဲ့ပတ်တာကိုဆန္ဒပြတဲ့သူတွေကသူတို့မှာရှိတဲ့ပစ္စည်းကိရိယာတွေကိုတုံပြီးကာကွယ်ကြတာကြောင့်တချို့ internet ဆာမျက်နှာတွေမှာဆိုရင်တော့ဒီလှုပ်ရှားမှုကိုထီးတော်လန်ရေးလို့တော့ခေါ်နေကြပါတယ်။ဆန္ဒပြတဲ့သူတွေအနေနဲ့အခုသူတို့ဆန္ဒပြနေတဲ့နေရာမှာဘလောက်ကြာကြာဆက်ပြီးဆန္ဒပြနေနိုင်ကြမလဲဆိုတာနဲ့အာဏာပိုင်တွေဘက်ကဖိအားတွေပေးလာမလားဆိုတာကတော့ရှင်းရှင်းလင်းလင်းပြောလို့မရသေးပဲဖြစ်နေပါတယ်။ဒါပေမဲ့ဆန္ဒပြတာတွေဆက်ဖြစ်နေတာနဲ့အမျှဒေသခံတွေကလည်းဆန္ဒပြတဲ့သူတွေကိုအကူအညီတွေပေးလာနေကြပါတယ်။ဆောင်ကြရရောက်လာတဲ့အချိန်မှာတော့ဗိုက်စာနေကြတဲ့ဆန္ဒပြသူတွေကလက်ခုပ်လက်ဝါးတွေတီးပြီးတော့အော်ဘာပေးခဲ့ကြသလိုဟောင်ကောင်ပြည်သူတွေကလည်းဆန္ဒပြတဲ့သူတွေအတွက်ရေးရအမြောင်များလှူနေကြပါတယ်။ Milky ဆိုတဲ့ရုံးဝန်ထမ်းတူကတော့ဆန္ဒပြတဲ့သူတွေကိုထောက်ခံတဲ့အနေနဲ့စားစရာနဲ့တခြားလိုအပ်တာတွေကိုပို့ပေးနေပါတယ်။
And people would circulate the news in the internet through Facebook, Twitter, and different kind of social network.
Luriga, Facebook, Twitter, ne, acha lu mu kun ye media re ma tadin rue ko phyan sanna pya de lu re ba re lu ni de so ra ko pyo ja de. Da chaung tru ba lu de so ra ko jama ro ti pi ro a ra re ko we pi twa po ja da ba. Tacho lu re ga di ma lu ko rai la pi sanna ma pya nai ma u. အဲ့တော့အလုတ်မသွားခင်ဖြစ်ဖြစ်ဝဲစရာရှိတာတွေဝဲပြီးပို့ပေးသွားကြတာပါကျမတငယ်ချင်းတယောက်ဆိုရင်နေ့လေအလုတ်ကနေထမင်းစားထွက်တဲ့အချိန်မှာရေကူးမျက်မှန်လိုမျက်လုံးကိုကားတဲ့ဟာတွေကိုဝဲပြီးတော့ရဲတွေနဲ့ထိတ်တိုက်တွေ့တဲ့နေရာကဆန္ဒပြတဲ့သူတွေကိုပေးခဲ့ပါတယ
်ဆန္ဒပြသူတွေဟာဟောင်ကောင်ရဲ့အဓိကလမ်းတွေကိုဆက်ပြီးတော့ပိတ်ဆို့တားဆီးဖို့အရှင်ဟုန်မြင့်လာနေတာနဲ့မြတချို့တွေကလည်းရွက်ဖြင့်တဲတွေကိုလှုပ်လာနေကြပါတယ်ဟောင်ကောင်တက္ကသိုလ်ကွန်ပျူတာကျောင်းသားဂျေးကတော့သူမိဘကဆန္ဒပြတာကိုမထောက်ခံပေမဲ့လည်းသူ့အနေနဲ့ဆန္ဒပြဖို့တောင်းဝန်ရှိတယ်လို့ပြောပါတယ
် I expecting our chief executive can come out and talk with me he I think as a leader
ကျွန်တော်ရဲ့အထူးရင်းမှုအနေနဲ့လူလူရှိကိုဖက်ပြီးတော့စကားပြောဖို့မျှော်လင့်နေတယ်နိုင်ငံရေးခေါင်းဆောင်တယောက်အနေနဲ့သူ့အနေနဲ့မမရက်ပြီးကျွန်တော်တို့ကိုလည်းကြောက်စရာမလိုပါဘူးကျွန်တော်တို့ကအစိုးရကိုခတ်မှုပိုက်ဆံပေးထားတဲ့အတွက်သူတို့အနေနဲ့ကျွန်တော်တို့ရဲ့အတန်ဒီကိုနားထောင်ပြီးကျွန်တော်တို့အတွက်လှုပ်လှုပ်ဖို့လိုပါတယ်။ဒါပေမဲ့သူကကျွန်တော်တို့အတွက်မလှုပ်ဘဲဘ ഹു အစိုးရပြောတာကိုပဲနားထောင်နေခဲ့ပါတယ်
။ဒါပြင်ဟောင်ကောင်မှာရှိတဲ့မြန်မာကျောင်းသားတယောက်ကလည်းဒီဆန္ဒပြမှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်မြင်တော့ဒါတော့ကျွန်တော်တို့ထောက်ခံတာပဲဗျာ။ဒါသူတို့ဒီဟောင်ကောင်ဒီမြို့ကိုအုပ်ချုပ်တဲ့လူကိုရွေးချယ်တဲ့ဟာမှာသူတို့ကတိုက်ရိုက်ချက်လို့မရဘူးလို့ပြောစင်မှာအဲအားကြောင့်အခုကတိုက်ဆိုင်မှုဘာလို့လဲဆိုလို့ရှိရင်သူကဒီ Chinese or CCP ဘော်ဒီတရုတ်နိုင်ငံကပါတီကနေပြီးတော့ထောက်ခံမှအဲဒီလူကဝန်ပြန်ရမယ့်ပုံစံမျိုးဖြစ်နေတယ်အခုသူတို့ proposal အသစ်တစ်ခုပေါ့အဲဒီဟာက August 3 ရက်နေ့တင်တဲ့ proposal အဲ့ဒါကိုသူတို့ကနေပြီးတော့အခုသူတို့ကိုယ်တိုင်ရွေးချယ်တင်တာပေါ့ဟောင်ကောင်ပြည်သူကဟောင်ကောင်နိုင်ငံဥပဒေမှသူတို့ရွေးချယ်တင်တဲ့အတွက်သူတို့တွေကအဲဒီဟာကိုဆက်ရွေးချယ်နိုင်မှုအတွက်သူဆန္ဒပြနေတာပေါ့ကျွန်တော်အနေနဲ့တော့ဒါတော့ပြည်သူတွေကသူတို့ရဲ့ကိုယ်ကောင်ဆောင်သူတို့ရွေးချယ်ခြင်းရှိရမယ်ဒါကကျွန်တော်လုံးဝထောက်ခံပါတယ်ဗျ
တင်လာနေကတော့တရုတ်ဆိုရကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့ကိုထောက်ခံကြောင်းအခြေအနေတွေကိုကင်တွယ်ဖြစ်ရှင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောလိုက်ပါတယ်။ဒါအပြင်တရားဥပဒေစိုးမိုးရေးနဲ့လူမှုတည်ငြိမ်မှုကိုချိန်ချောက်စေမဲ့ဥပဒေနဲ့ကင်ညီမှုမရှိတဲ့လှုပ်ရှားမှုတွေကိုတရုတ်ဆိုရအနေနဲ့ပြက်ပြက်သားသားဆန့်ကျင်တယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ်။ဒါအပြင်ပြည်ပအစိုးရတွေအနေနဲ့လည်းဒီဆန္ဒပြမှုကိုမထောက်ခံဖို့သူမကသတိပေးလိုက်ပါတယ်
။香港是中国的香港。是中国的一个特别。
香港哈，第二奈个办批比了，香港也一哈，比瑞得得得批罢了。第八奈个年呢，第二奈个也比瑞也个文要说批哒，他们好离三那边木个偷看阿贝布九万木蛮子面个，第二苏亚个别别得得三千八来说比了，花球员个飙到了吧？香港嘛是的，美国公司会用个咯，香港也开嘛第少他的三那呢，人家说苏维办过呢，三那跑偷看的路，啊，这个看也得个偷看的路。ကျညာချက်မှာဖော်ပြထားပါတယ်။ဟောင်ကောင်ရဲ့နိုင်ငံရေးတိုးတက်မှုကိုဆွေးနွေးတဲ့နေရာမှာအမေရိကန်အစိုးရအနေနဲ့ဘယ်ဘက်ကမှပါဝင်မှာမဟုတ်သလိုပုဂ္ဂိုလ်တဦးတယောက်အဖွဲ့အစည်းတစ်ခုခုကိုလည်းထောက်ခံသွားမှာမဟုတ်ကြောင်းဒါအပြင်တင်းမာမှုတွေပိုဆိုးလာအောင်မလုပ်ကြဖို့အားလုံးကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။